ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်အတွင်းကခရိုင်ကြီးရွာကိုဒီဇင်ဘာလ၁ရက်နေ့ကစစ်ကောင်စီလေကြောင်းကနေဘုံကျဲတိုက်ခတ်ခဲ့လို့အရသာ၃ဦးတည်းမနဲ့တေဆုံးပြီးတော့20ကျော်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တောင်ကုန်းမြို့နယ်အပါအဝင်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA အကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတာနဲ့အမျှဒေသခံတေဆုံးမှုတွေလည်းတိုးလာနေတာပါ။စစ်ပွဲအကြားအရသာတေဆုံးမှုတွေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုဆန်ကျော်ကတင်ပြပေးပါမယ်ခင်ဗျာ။
စစ်ကောင်စီတပ်နဲ့အာရခတပ်တော် A တို့ကြားတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်အတွင်းကခရိုင်ကျေးရွာကိုဒီအပိုင်းအတွင်းစစ်ကောင်စီလေကြောင်းကပုံကျဲတိုက်ခိုက်ခဲ့တာကြောင့်အရသာ၃ဦးသေဆုံးပြီးတော့20ကျော်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်စစ်ရေးစောင့်ကြည့်နေသူတို့ကပြောပါတယ်ခရိုင်ကျေးရွာဟာတောင်ကုန်းမြို့ပေါ်နဲ့18မိုင်လောက်အကွာမှာတည်ရှိတာဖြစ်ပြီးလေကြောင်းတိုက်ခိုက်မှုကြောင့်ဒဏ်ရာရရှိသူအများစုဟာလည်းတောင်ကုန်းမြို့နယ်တဲကထွက်ပြေးလာတဲ့စစ်ဘေးဒုက္ခတွေဖြစ်ပါတယ်။လက်ရှိမှာတော့ဒဏ်ရာရရှိသူတွေဟာရခိုင်မှာဆေးဝါးပြက်လက်နေတာကြောင့်ဆေးကုသဖို့ခက်ခဲနေကြတယ်လို့လည်းသူကဆက်ပြောပါတယ
်။ဒဏ်ရာရတဲ့လူများများပြီးတော့ဆေးဝါးကုသဖို့တွေဆေးဝါးအလုံးလောက်မရှိဘူး။အလုံးလောက်ကတော့ဆေးဝါးမရှိတာ။ဒီလိုဆေးဝါးတွေကလည်းဆေးဝါးပြက်တော့နေလို့ရှိတယ်နောက်ပြီးဒီကြည့်လေးဒီမှာလည်းတက်တော့ပြီဒီဟာတရားမင်းလူနာတော့မင်းတို့ဆေးဘုတ်ကိုမရတဲ့တဲ့ဒီနေ့ကအဲဒီမှာအဲ့မှာပြည်ပြည်ဆိုင်မှာဒီအောင်ဆုံးဒီနေ့
အာရခတပ်တော် AA အနေနဲ့တောင်ကုန်းမြို့နယ်ကစစ်ကောင်စီတက်စကန်တော်တော်များများကိုတင်ထားနိုင်ပြီးမြို့ပေါ်ကိုတိမ့်ပိုက်ထိ ंछ ုပ်ထားပြီးဖြစ်ပါတယ်။လက်ရှိမှာတော့တောင်ကုန်းမြို့နယ်အတွင်းကလက်ကျန်တပ်တွေဖြစ်တဲ့စကခ9နဲ့ခမရ944ခမရ346တို့ကိုထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်ပါတယ်။အဲ့ဒီထဲကခမရ944ခမရ346တို့ကိုဒီရက်ပိုင်းအတွင်းတိမ့်ပိုက်ထားပြီးဖြစ်တယ်လို့ရခိုင်စီရေးစောင့်ကြည့်နေသူကပြောပါတယ်။
ခမာယာမမီမီခမာယာပုံလေးဆောက်လို့ကျွန်တော်ဒီအိုက်ဖက်တက်တို့ပြောပြနေတယ်။တက်ဆွေးမှလည်းကျွန်တော်မိုင်းဒီမှာရှင်းနေတာပြောကြတယ်။နောက်ဆုံးကကျွန်တော်ဖတ်ပါမှာဒီအစစ်စစ်ပတ်ပြီးဌာနချုပ်ကြမိလို့အားရခုကြတယ်။ဒီကြားထဲမှာတော့သူတို့အဲ့ဒီတက်အေးရဒီပဝိုင်းနေတယ်ဒီကြားကဘုံတက်တဲ့ခက်တာလို့ရှိတယ်
အေဘကတော့တောင်ကုန်းတိုက်ပွဲနဲ့ပတ်သက်ပြီးဒီရက်ပိုင်းသတင်းတစုံတရာထုတ်ပြန်ထားတာမရှိသေးပါဘူး။လက်ရှိမှာတော့ရခိုင်တောင်ပိုင်းကဂွားမြို့နယ်အတွင်းမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတိုက်ပွဲတွေဟာဂွားမြို့ပေါ်အထိရောက်ရှိလာနေတာပါ။စစ်ကောင်စီဘက်ကတော့ဂွားမြို့နယ်အတွင်းအေယာဝတီဘက်ကနေစစ်အင်အားဖြည့်တင်းတာတွေနဲ့လေကြောင်းရေကြောင်းတွေကနေအပြင်းထန်ခုခံနေတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။